Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ10ရက်နေ့တာကြာနေ့ညနေပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုတ်ပါ။ဒီညနေ့နားဆင်မဲ့သတင်းတွေမှာတော့ Hurricane မုန်တိုင်းအာမာဟာကုက American ပြည်ထောင်စု Florida ပြည်နယ်ကိုဥတီယူရှာနေတဲ့ကြောင့် American မြို့သား Hurricane ဌာနကသတိပေးထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ကပ်ဒီမှာတည်ဆုံးသူရေထွက်ရာ1000ကျော်လောက်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ကိုယ်ဆိုင်အထုကုစေကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နေသူကြီးညာပေးသွားမှာပ
ါအခုညနေခင်းနှာစင်ကြရမယ့်သတင်းဆောင်ပါတွေရမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်ပဲစိုးရိမ်စိတ်ကြောင့်နေရက်တင်းရှောင်နေသူတွေနေရက်ပြန်နိုင်ဖို့စီစဉ်နေသလိုလူသားချင်းစာနာမှုအကူအညီတွေလည်းပေးနေပါကြောင်း
ဘာမှပတ်နေရမုစလင်တွေကိုတတ်မတော်ဟောလူညွေးဖွဲ့စည်းတွေရောခရံဥချုပ်ရေးဖွဲ့တွေပါလို့အကုန်လုံး
လူကယ်ပြန်ဝင်ကြီးဌာနတာဝန်ရှိသူရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်။မလေးရှားနိုင်ငံကမြန်မာတန်ယုံရှိမှာတော့ရခိုင်ပြည်နယ်အတွင်းကမုစလင်တွေကိုတပ်ဖြတ်နေတာရပ်ပေးဖို့မလေးရှားလူမှုအဖွဲ့အစည်းတွေကတောင်းဆိုဆန္ဒပြနေကြပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်မျိုးသက်ကလည်းရခိုင်ရေးစောင့်ကြည့်နေသူတချို့ကို VOA ရုံးမှဖိတ်ခေါ်ဆွေးနွေးထားတာကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင
်။ကာရီဘီယံဒေသမှာထိခိုက်သေးချင်မှုအကြီးအကျယ်ကြုံရတဲ့ဟာရီကိန်းမုန်တိုင်းအာမာဟာအခုကအမေရိကန်ပြည်အစုဖလော်ရီဒါပြည်နယ်ကိုဥတီရွှေ့ရှားလာနေတာကြောင့်အမေရိကန်မြူစာဟာရီကိန်းဌာနကသတိပေးနေပါတယ်။ပြင်းအားဆင့်၄ကနေ၅တိရှိတဲ့လေပြင်းတွေနဲ့အတူအသက်အန္တရာယ်ကိုချင်းချောင်းနေတဲ့အင်အားပြင်းမုန်တိုင်းတနင်္လာနေ့ဝင်ရောက်လာချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရနေတဲ့ကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားကြဖို့အမေရိကန်မြူစာဟာရီကိန်းမုန်တိုင်းဌာနကသတိပေးထားတာပါ။အာမာဟာရီကိန်းချင်းကပ်လာနေတဲ့ဖလော်ရီဒါတောင်ပိုင်းကလူ9000ကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ထားပါတယ်။တလုံးမှာတော့ဓာတ်ဆီပြက်လက်မှုကအကြီးမားဆုံးစိုးရိမ်စရာကိစ္စတစ်ခုဖြစ်နေတဲ့အကြောင်းဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကလည်းပြောပါတယ်။ဓာတ်ဆီဆိုင်ထဲမှာစီဖြစ်ပေးဖို့အတွက်စီတင်ကားတွေလမ်းကြီးမှာချောချောမောမောဖြစ်စီလူရွေးတောင်ရှိတွေကိုညွှန်ကြားထားတယ်လို့လည်းပြောဆိုထားတာပါ။ကာရီဘီယံဒေသကပါဘူဒါစိတ်မတင်ဗြိတိန်နဲ့အမေရိကန်ပိုင်း Virgin Islands ကျွန်းတွေမှာတော့အကြီးအကျယ်ထိခိုက်ပျက်စီးသေချင်မှုတွေကြုံရတဲ့အထိဖြတ်တန်းတက်ကတ်သွားခဲ့တဲ့အာမာမုန်တိုင်းဥတီယူရှာလာနေတဲ့ကျူးဘားနဲ့ဘာဟားမားတို့မှလည်းမုန်တိုင်းအန္တရာယ်အတွက်ကြိုတင်ပြင်ဆင်နေကြပါတယ်။အင်အားဖြင့်အာမာဟာရီကိန်းအန္တရာယ်ကသက်တာရစေဖို့ရည်ရွယ်ပြီးရန်နဲ့ချီတဲ့ကျူးဘားနိုင်ငံသားတွေသူတို့စဉ် Our Lady of Charity ကိုပူဇော်ကြတော်ရင်မနေ့တုန်းကစီတန်းလှည့်လည်ခဲ့ကြပါတယ်။
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာပြင်အား၈တရမနဲ့အဆင့်ရှိတဲ့ငလင်တစ်ခုလုတ်သွားတာကြောင့်ချက်ပတ်စ်ပြည်နယ်ထဲကအိမ်တွေပြိုကျကုန်ပြီးလူ9ဦးထက်မနည်းတေဆုံးသွားတယ်လို့တာဟာနေပောင်းတရားအတွင်းအပြင်းအဆုံငလင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညက်တို့ကပြောပါရယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်အား၈တရမတစ်အဆင့်လို့ဖော်ပြပါရယ်။ငလင်ကြောင့်တမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားတွေလည်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောပါရယ်။ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူး။အိမ်တွေကျောင်းဝင်တဲ့စျေးုံတွေလည်းငလင်ကြောင့်ထိခိုက်ပျက်စီးသွားတယ်လို့ချက်ပတ်စ်အုပ်ချုပ်ရေးမှူးမန်နျူအယ်ဗလက်စကိုကရုပ်မြင်သံကြားတွေ့ဆုံမင်းမြန်ခါမှာပြောဆိုပါရယ်။ငလင်နိုင်ငံကိုဝေးလံလာတဲ့မက္ကဆီကိုစီးတီးနဲ့ဂွတ်ဒီမာလာစီးတီးကတောင်သိရှိခံစားခဲ့ကြတာပါ။မက္ကဆီကိုစီးတီးကလူတွေဟာငလင်ညောင်းဆောက်အောင်နဲ့ပြိုကျမှာဆိုရင်တဲ့အတွက်လမ်းမတွေပေါ်ဆင်းပြေးလာကြပါရယ်။ငလင်ညောင်းပစိဖိတ်ကမ်းရိုးတန်းတစ်လျှောက်မှာသိရှိတဲ့ဂွတ်ဒီမာလာ၊ဟွန်ဒူရပ်၊မက္ကဆီကို၊အယ်ဆာဗာဒေါနဲ့ကိုစတာရီကာနိုင်ငံတွေအပါအဝင်အမေရိကတိုက်အလဲပိုင်းနိုင်ငံတွေမှာအတော်များများမှာဆူနာမီရေလိုင်းတွေဖြစ်လာနိုင်တဲ့အခြေအနေတွေဖြစ်ပွားခဲ့တယ်လို့အမေရိကန်ဆူနာမီသတိပေးရေးဌာနကပြောပါရယ်။ဟာဝိုင်ကွမ်ကျွန်းနဲ့ပစိဖိတ်တမုတ်တရားထဲကကျွန်းတွေမှာဆူနာမီဖြစ်လာနိုင်တဲ့အခြေအနေတွေကိုဆက်လက်ဆောင်ရင်နေတယ်လို့လည်းပြောပါရယ်။ငလီဟာမက္ကဆီကိုနိုင်ငံမြို့တော်ဖြစ်တဲ့မက္ကဆီကိုစီးတီးကနေကီလိုမီတာ1000ကျော်မှရှိတဲ့ 3PSCO မြို့ရဲ့အနောက်ဘက်တောင်ဘက်ကီလိုမီတာ120ကျော်မှဗဟိုပြုလုပ်ခတ်သွားတာဖြစ်ပါရယ်
။အမေရိကန်ကစီးရီးယားရေးယူမှဆိုရင်မြောက်ကိုရီးယားအတွက်အင်မတန်မှချစ်ကွဲစရာနေတဲ့နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ပုံစံတင့်တဲ့ချင်းကပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကိုအိဆော်ဘာ၊ရှိတ်ဆဘာ၊အာမတ်ဆဘာနဲ့အတူမနေ့တုန်းကအင်ပြီတော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရန့်ကထပ်မံပြောဆိုလိုက်တာပါ။စီးရီးယားဖြစ်ရှိမှုနည်းလမ်းကိုမလိုလားပေမဲ့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့ရည်ရွယ်ပြီးသမ္မတထရန့်ကအာရှနဲ့ဥရောပကမဟာမိတ်တွေနဲ့လွန်ခဲ့တဲ့ရက်တွေအတွင်းတယ်လီဖုန်းဆက်ဆွေးနွေးနေတာပါ။ဥရောပသမ္မတက EU ကတော့မြောက်ကိုရီးယားပေါ် PRP စီးပွားရေးရာ PRP မဲ့အစီအစဉ်တွေကိုထောက်ခံထားပါတယ်။ EU နိုင်ငံခြားရေးနဲ့လွန်ကျွေးမှုဝါဒဆိုင်ရာကိုယ်စားလှယ် ဖရက်ဒရစ်ကမိုဂါဟီနီကတော့ကုလသမဂ္ဂနဲ့ဦးအီယူတို့ရဲ့စီးပွားရေးအရပိတ်ဆို့တံခတ်ရေးယူမှုတွေဟာတန်တမာရေးအရဆွေးနွေးပြောဆိုမှုတွေအတွက်လမ်းပွင့်လာစေဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားက6ချိန်မြောက်အနုမြင့်ဖုံးစမ်းသပ်မှုလုပ်ခဲ့တဲ့အပေါ်ကုလသမဂ္ဂကနောက်ထပ်ရေးယူတံခတ်မှုတွေတွန်းမြင့်တဲ့အစီအစဉ်ကိုထောက်ခံမှာဖြစ်ကြောင်းပြည်နယ်ငံကလည်းပြောဆိုထားပေမဲ့လက်တလောအချိန်ထိကတော့မြောက်ကိုရီးယားကိုရင်းနှီးနဲ့တန်းငွေတင်ပို့မှုတွေကိုပြည်နယ်ငံကဖျက်တောက်တာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားအတွက်တန်တမာရေးစီးပွားရေးအရအဓိကမှာမဖြစ်တဲ့တရုတ်နိုင်ငံကတော့တန်ခတ်ရေးရမှုတွေကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါဖို့ကြိုးပမ်းရမှာထိရောက်မှုတိတ်မရှိဘူးလို့ပြောဆိုထားတာပါ။အမေရိကန်ပြည်တော်စုကတော့မြောက်ကိုရီးယားပေါ်တန်ခတ်မှုအသစ်တွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းတရားကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဖြန့်ဝေထားပြီးမဲခွဲဆုံးဖြတ်တည်ပြုနိုင်မှုလည်းမျှော်လင့်နေပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ပြီးနောက်ဆက်ခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်တော်တော်စုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်ရဲ့တာဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာရာပြင်းနေကနိုင်အတော်ကြအောင်စစ်ဆေးမေးမြန်းခဲ့ပါတယ်။အဲ့ဒီထဲမှာသူ့ဖခင်ရဲ့ဒီမိုကရက်တစ်ပြိုင်ဖက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့အဆက်အသတ်ရှိတဲ့ရှေ့နေတယောက်နဲ့ထရမ့်ဂျူနီယာကသွားတွေ့ခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကြမ္မာရေးကိုကျင့်သိက္ခာဒါမှမဟုတ်အရေးအချင်းပြည့်မီမှုနဲ့ဆိုင်တဲ့အချက်လက်တွေရနိုင်ခြေသဘောမျိုးအဲ့ဒီရှေ့နေကပြောရကြောင်းစိတ်ဝင်စားတဲ့အတွက်2016ခုနှစ်ဇွန်လကတွေ့ဆုံပွဲကိုစီစဉ်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲဖွင့်မှာပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။ထရမ့်ဂျူနီယာကိုစစ်ဆေးမေးမြန်းတာရမပြည့်သေးဘူးလို့ကော်မတီအဖွဲ့ဝင်တို့ကပြောပါတယ်။ဒီကပိတ်စစ်ဆေးမေးမြန်းချိန်အတွင်းထရမ့်ဂျူနီယာရဲ့ဖြေကြားချက်တွေမှာမေခွန်းထုတ်စရာတွေရှိလာတာကြောင့်ဒီလိုအလားတူမေခွန်းတွေကိုပဲကြမ်းတက်စာချိန်ဆိုပြီးတော့လွတ်တော်စုံစမ်းရေးစစ်ဆေးရေးကော်မတီရဲ့လူလူရှင်းမောက်လာရောက်ဖြေကြားရအောင်မယ်လို့ Democratic Party အထက်လွှတ်တော်အမတ် Richard Blumenthal ကပြောပါတယ်။ရုရှားရှေ့အနေနဲ့တွေ့ဆုံပွဲကနေဘာမှမရလာခဲ့တယ်လို့အမေရိကန်ရွေးကောက်ပွဲမှာဝင်နောက်ဖို့ရုရှားနဲ့သူကြားဘယ်တော့မှပေါင်းမလုပ်ခဲ့ဘူးလို့လည်းထရမ့်ဂျူနီယာကပြောတဲ့အကြောင်း The Times သတင်းစာကရေးပါတယ်။ရွေးကောက်ပွဲမဲဆွဲကာလမှာရုရှားတို့နဲ့ရဲ့အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသမ္မတဒေါ်နယ်ထရမ့်ကညင်းဆိုထားတာဖြစ်ပါတယ
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်လေးကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAB မြန်မာဘာသာစီစဉ်ရေးတောက်ချန်တဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကပရိပခတ်တွေအတွင်းတည်ဆုံးလို့ရေးတွက်တာအခုခါတထောင်ကျော်လောက်တည်ရှိနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆရာအထုကိုစလေကပြောဆိုလိုက်ပါတယ
်။ I would agree with the assessment that perhaps about 1,000 or more are already dead. Well, when the government, well, this might be
from... ဆောင်းနဲ့ဆောင်းကျော်လောက်တည်ဆုံးအောင်တည်ဆုံးနိုင်တယ်လို့ဆိုတဲ့ခမန်းချက်ကိုသူ့အနေနဲ့လက်ခံလို့ရတဲ့အကြောင်းနဲ့တည်ဆုံးမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်နေပြီမလဲအများစုကတော့ Ranger တွေဖြစ်လိမ့်မယ်လို့လူခွင့်ရေးအထူးကုဇယ်ရန်ဟီလီက AFC သတင်းဌာနနဲ့မေးမြန်းခံအတွင်းပြောဆိုသွားတာပါ။ကျန်းဖက်တက်ခတ်မှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနေမြရှင်လေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာတည်ဆုံးသူစုစုပေါင်းဟာ1000ကျော်လောက်တည်ရှိနေတယ်လို့ဆိုတဲ့ခန့်မှန်းချက်ဟာမြန်မာစစ်တပ်ကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်နှစ်ဆလောက်ပိုများနေပါရဲ့။မြန်မာအာဏာပိုင်ကတော့ပြည်ပခတ်တွေအတွင်းတည်ဆုံးသူလုံခြုံရေးဝန်ထမ်းတွေအရသားတွေနဲ့အကြမ်းဖက်သမားတွေစုစုပေါင်းဟာ400ကျော်ရှိကြောင်းပြောဆိုထားပါရဲ့။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူအရေအတွက်ဟာအခုဆိုရင်ခန့်မှန်းချက်2,800လောက်တည်ရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါရယ်။ရခိုင်ပြည်နယ်ကပြစ်ကတ်တွေကြောင့်ကုသမကပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေလည်းဖြစ်ပေါ်နေတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ကတ်ဖြစ်ရာဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်မြန်မာစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါရယ်။ရခိုင်ပြည
်နယ်မြောက်ပိုင်းကပြစ်ကတ်တွေကြောင့်ရှိခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေကြောင့်နေရက်ဆွန်ဖွာထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကမြန်မာတန်ယုံအပြင်ဘက်မှာဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်နိုင်ငံသားတွေတောက်ကြနေကလာရောက်ဆန္ဒပြခဲ့ကြပါရယ်။ဒါအပြင်မလေးရှားနိုင်ငံကမြန်မာတန်ယုံရှိမှလဲမလေးရှားရဲ့ဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကလူရာခဏန်းလောက်ဒီကနေ့လာရောက်ဆန္ဒပြခဲ့ကြတယ်လို့ဂျပန်နိုင်ငံတိုကျိုမြို့ကမြန်မာတန်ယုံအပြင်ဘက်မှာလဲမွတ်စလင်အတိုင်းဝန်ကလာရောက်ဆန္ဒပြခဲ့ကြတာပါ။ပဋိပက္ခကြောင့်ဗုဒ္ဓဘာသာနဲ့ဟိန္ဒူဘာသာဝင်အချို့လဲနေရက်ဆွန်ဖွာပြီးတော့ဒုက္ခသည်စခန်းတွေမှာတွားရောက်ခလုံးနေရတာဖြစ်ပါရယ်။ ပြန်လည်ခိုင်မှာမဟုတ်လို့ယာယီနေရာခြားတာပေးဖို့ဆန္ဒရှိတယ်လို့မလေးရှားရေးချောင်းလုံခြုံရေးအေဂျင်စီကညွှန်ကြားရေးမှုချုပ်ဇူကီဖလီအဘူဘဂါကတောက်ချာနေမှာပြောပါရယ်ချက်ခံပဋိပက္ခကြောင့်လေးစီပြေဒုက္ခတွေကိုလာမဲ့ကာလအတွင်းပိုတွေ့လာနိုင်တယ်လို့လဲဇူကီဖလီကပြောပါရယ်သူတို့ရောက်လာရင်အခြေခံလိုအပ်ချက်တွေထောက်ပံ့ပေးပြီးလိုအပ်ခီးဆက်ဖို့ပြန်လို့ဖို့စီစဉ်ထားခဲ့ပေမဲ့သူသားချ
ာဖြစ်ပေါ်ခဲ့တဲ့ရုံရင်းဆန်ခတ်မှုမှာပါဝင်ခဲ့သူတူကီနယ်ပေါ်အမေရိကန်နိုင်ငံသားနှုတ်ကသူတို့မှာအပြစ်မရှိကြောင်းဝါရှင်တန်ဒီစီကတရားခွင်မှာမနေ့ကတည်းကရှောက်လိုက်ခဲ့ကြပါတယ်။ဗဂျီးနီးယားပြည်နယ်ကဆင်နနာရီနဲ့နယူးဂျာစီပြည်နယ်ကအီရော့ယူဒရီမ်တို့နှစ်ဦးကိုတော့ကုတိလက်ရောက်တိုက်ခိုက်မှုချိန်ချောက်မှုတွေနဲ့တရားစွဲထားတာပါ။တရားရုံးမှတ်တမ်းတွေအရနှုတ်စလုံးကအပြစ်မရှိကြောင်းရှောက်လိုက်ခဲ့ကြတယ်လို့ခုံတမာရီဖွင့်တဲ့စစ်ဆေးမှုတောင်းဆိုတာလည်းတွေ့ရပါတယ်။တူကီသမ္မတကြီးရဲ့လူကြီးရေးဝင်တဲ့အများပြားပါဝင်လူ18ဦးကိုတော့မေလ16ရက်နေ့ကစစ်ချောင်းအနေကဖြစ်ပေါ်ခဲ့တဲ့ရုံးရင်းဆက်ကမှုမှာဆန္ဒပြသူတွေကိုတက်ခတ်ခဲ့သူတွေဖြစ်တရားဆွဲဆိုထားတာပါသူတို့အားလုံးကိုတော့သူတို့တန်ရုံအကြံဖတ်မှုတွေဖြစ်ပေါ်အောင်ပူးပေါင်းကြံစည်မှုနဲ့တရားဆွဲဆိုထားပြီးအဖြစ်ရှိကြောင်းတရားရုံးကစုပ်ဖြတ်ခဲ့ရင်တော့အမြင့်ဆုံးထောင်နဲ့18နှစ်အထိလည်းကြာခံရနိုင်ပါတယ်
ကိုလံဘီယာနိုင်ငံမှာအနည်း90ကြာပြည်ရင်းစစ်အဆုံးတပ်မလို့ဆောင်နေရတဲ့အများလက်တုံ့ပြန်မှုတွေကိုဆွလွန်ဖို့ပုတ်ရဟမင်းကြီး Francis ကကိုလံဘီယာနိုင်ငံသားတွေကိုတိုက်တွန်းလိုက်ပါတယ်။ကြီးမားကျယ်ပြောလာတဲ့ဘူဂိုဒါဥယျာဉ်ကြီးတွေမှာကျင်းပတဲ့လူမှုစုဝေးပွဲကြီးမှာပုတ်ရဟမင်းကြီးကအကြမ်းဖက်မှုပေါ်ပေါက်လာစေတဲ့မတရားမှုတွေရပ်တန့်ရင်းနဲ့လူမှုရေးမဏိမြမှုတွေကိုအဆုံးသတ်တဲ့ဥပဒေတွေချမှတ်ဖို့ကိုလံဘီယာကောင်ဆောင်တွေကိုတိုက်တွန်းသွားပါတယ်။ FARC ပျောက်ကြားတပ်ကထောင်နဲ့ချီတဲ့တပ်ခိုက်ရေးတပ်သားဟောင်းတွေကိုလူမှုအတိုင်းဝိုင်းနဲ့ပြန်လည်လက်ခံပြီးတော့မတူကွဲပြားမှုတွေကိုပြုပြင်လှုပ်ဖို့ရည်မှန်းချတဲ့ကိုလံဘီယာနိုင်ငံသားတွေကြောင့်တိတိတသာသဘောထားကွဲပြားနေတာပါအနည်း90ကျော်ကြာကိုလံဘီယာပြည်တွင်းစစ်ကြောင်းလူပေါင်း200,000ကျော်တိစုံခဲ့ရတာဖြစ်ပါတယ
်တောက်တာနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားကြတာပါရှင်အခုကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ဆိုင်တဲ့သတင်းလာတွေစက်တွေမြင်မြန်ချက်တွေကိုစက်တိုင်နားဆင်ကြရပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်တဲ့တင်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးစီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကပြောပါရယ်လူသားချင်းစာနာမှုအကူအညီထောက်ပံ့ဖို့အစီအစဉ်ရှိကြောင်းလည်းလူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူကပြောပါရယ်ဒီသတင်းကိုဗီအိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်သူမွတ်စလင်တွေနေရပ်ပြန်လာနိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့နေကြားဆောင်ရဲတပ်ဖွဲ့ကသက်ဆိုင်ရာရမိရပ်ဖားတွေနဲ့ဆွေးနွေးဆောင်ရွက်နေပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်းကျင်းကအခုလိုပြောပါတယ
်သူကျန်းမာပါပါတယ်ဟာဒီအကောင်ဆုံးဆက်ရသားတွေပြန်လည်ရှိခွဲဖို့ကျွန်တော်မနေ့ကတွေ့တဲ့သူတို့ရဲ့ဟိုမော်လိုရီဆရာရောအင်းကြီးရောလူလူတွေနဲ့အကောင်လုံးနှမ်းပြီးပြောအချက်ချက်ပြီးပြောပြီးဖြစ်ပါတယ်အဲ့ဒီဟာကိုသူရဆင်းနေပြောတဲ့အချိန်မှာအဲ့ဒီကြော်ရပုံကအဲ့တည်းမဲ့ဆောင်ခိုင်းတာကသူကတစ်ဆင့်တုံးနေပါတယ်အဲ့တော့ပြောလဲကိုလည်းလက်ရှိလဲစားရည်ခါလဲပေးကြရရှိပါတယ်အဲ့ဒီနောက်တရားဝင်ထုတ်ပြန်မှာဖြစ်ပါတယ
်အမတ်တိနေကြားဆောင်ရဲတပ်ဖွဲ့ကရဲမှုချုပ်တူရာဆန်းလွင်ကတင်းရှောင်နေတဲ့အကြမ်းဖက်မှုမှာမပါဝင်သူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလီရမိရပ်ဖတွေကဆက်တွယ်လာကြောင်းဒီအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းအကြောင်းပြန်ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကနေရပ်ပြန်လာသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းပြောပါတယ်
။ကျန်းဖက်ထဲမှာမပါဝင်တဲ့မွတ်စလင်တွေလည်းဒါသူတို့တွေကတော့သူတို့မူလနေရာမှာတော့ပြန်ပြီးတော့မှဟိုနေထိုင်နေတာပေါ့နော်နောက်တစ်ခါသူတို့လည်းပြေးသွားနေရတဲ့အတွက်သူကလိုအပ်တဲ့လူသားချင်းစာနာမှုကူညီထောက်ပံ့နေရတော့တချို့ ని red cross movement နဲ့ကျွန်တော်တို့ထောက်ပံ့ပေးသွားမှာပဲလေအဲ့ဒါတွေကိုတော့လုပ်သွားကြမှာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်အစောပိုင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူနဲ့မပါဝင်သူတွေကိုခွဲခြားဖို့အခက်အခဲရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာအကြမ်းဖက်မှုမှာမပါဝင်သူတွေကအာဏာပိုင်တွေကိုဆက်သွယ်အကူအညီတောင်းခံခဲ့တာကြောင့်ခွဲခြားလာနိုင်ခဲ့ပြီးအကူအညီတွေပေးအပ်ခဲ့ကြောင်းဦးစိုးအောင်ကဆက်ပြောပါတယ်
အမပန်းပြည်ရိုင်းမွတ်စလင်တွေကိုကျွန်တော်တို့တပ်မတော်ရောဟိုဟာရောလူမျိုးရေးဖွဲ့စည်းတွေရောအဲဒီခရိုင်ဥချိုရေးဖွဲ့တို့ကတော့အကုန်လုံးပါလာပဲသွားထောက်ပံ့နေလေအင်းစင်မတိုင်ရင်တည့်ရလားမသိဘူးကြာသူတို့ဘက်ကဆက်တယ်လေသူတို့ကသူတို့ရွာအကြမ်းဖက်မရှိပါဘူးအကြမ်းဖက်ကလည်းလက်မခံပါဘူး
ရိုးဒီလာလို့ရှိရင်အနှံပါမယ်ဆိုတဲ့ဥစ္စာဆက်သွယ်မှုတွေရအဲ့ဒီမှာသူတို့တွေညဆောင်ရှောက်ပြီးပါလူကြီးဖွဲ့တွေရဆိုတဲ့ခါကျတော့ပြပြီးတော့မှတော့ရိခါတွေထောက်ပံ့ပြီးတယ်လीဩဂုတ်လ 25年တောင်ပြိုလက်ဝဲကွန်ဒီပင်တဲချောင်းမိတဲ့ကြီးကအုပ်စုနဲ့တောင်ပြိုလက်ဝဲမြို့ပေါ်ရက်ကွက်9မှာနေထိုင်သူ3000လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်26နဲ့25အကြားမှာတရားမဝင်နေထိုင်နေကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ် ကူလာတမ်ဘာကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်လာသူ3600လောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံရှိမှာတော့မလေးရှားဘာသာရေးအဖွဲ့နဲ့လူမှုအဖွဲ့အသင်းတွေပေါင်းပူးပေါင်းထားတဲ့ရာကနန်းရှိတဲ့လူတွေစံတာပြခဲ့ကြပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်တဲ့မွတ်စလင်တွေကိုတပ်ဖြတ်နေတာတွေရပ်ဖို့တောင်းဆိုစံတာပြခဲ့ကြတာဖြစ်တဲ့အကြောင်းအပြည့်အစုံကို
လို့မွတ်စလင်နဲ့တတ်ဖြတ်ခံရတယ်ဆိုပြီးမလေးရှားနိုင်ငံကဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကမလေးရှားနိုင်ငံမြန်မာတန်ရုံးရှိမှစက်တင်ဘာလ10ရက်နေ့မှာဆန္ဒပြခဲ့ကြောင်းမြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကွာလာလံပူရဲ့ဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပါတယ်
ဒီနေ့ဆိုရှင်ဒီမလေးရှားအားမှရှိတဲ့ဘာသာရေးပါတီတွေကနေပြောကျွန်တော်တို့ဒီညနေပိုင်းပေါ့၃နာရီလောက်မှမြန်မာတန်ရုံးဘက်မှဆန္ဒပြတာရှိတယ်။၃၀ရင်းညတော့တော့ဒါအများကြီးဒီနေ့တော့ကျွန်တော်ရှင်အဲ့လိုလိုရှိမှလို့မထင်ဘူး။အဲ့လိုရက်ကပဲအပန်းနာကြည့်တာလည်းရှိတယ်
။ဆန္ဒပြနေချိန်မှာမလေးရှားနိုင်ငံမြန်မာတန်ရုံးထဲမှာရှိနေတဲ့လူမှုရေးလှုပ်ရှားသူကိုတီယာမောင်မောင်ကတော့ဆန္ဒပြသူတွေရဲ့တောင်းဆိုမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
ဘာသာရေးဖွဲ့ကြီးရလူတွေလည်းပါတယ်ပေါ့နော်ဘာသာရေးဆိုတာဒီမလေးရှားနိုင်ငံသားဘာသာရေးဖွဲ့ကြီးနဲ့တတော်ကဒီတချို့လည်းပါတယ်ပေါ့ဟိုဆန္ဒပြတယ်ဆိုသူတို့ဒီမှာဖြစ်နေတဲ့ဟိုရိုဟင်ဂျာရင်းနဲ့ပတ်သက်တဲ့အားတွေပေါ့နော်အဲ့ဒါတွေကိုလူမျိုးလုံးတက်ပြတဲ့အားတွေရပ်ပြီးဖို့ပေါ့နော်ဒါတွေပဲသူတို့អော်ပြီးတော့ဟိုဖြစ်သွားတာပါဟိုဆန္ဒပြသွားတာပါဒါပေမဲ့သူတို့စာတော့ပြီးသွားတယ်ဗျကျွန်တော်တို့
လောလောဆယ်မှာတော့ဒီနေ့မလေးရှားနိုင်ငံမြန်မာတန်ရုံးထဲကိုလာပြီးမိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်လာလုပ်တဲ့သူတွေလည်းစိုးရိမ်မှုတွေရှိနေပေမဲ့မြန်မာတန်ရုံးဘက်ကတော့ကာကွယ်မှုတွေလုပ်ပေးထားတယ်လို့ပြောပါတယ်
။ဟိုတာဝန်ရှိတဲ့လူတွေတော့စာလက်ခံယူလိုက်တယ်ပေါ့။ဒါနဲ့တန်ရုံးအနေနဲ့ရုံးရဲ့ဟိုအရာလုပ်ပေးတယ်။အဲ့ဒီရှိနေတဲ့လူတွေ CI ကလျှောက်တဲ့လူတွေ passport တန်းလာတိုးတဲ့လူတွေကိုဟိုအပြစ်မှလုံခြုံရေးစိတ်မချရတဲ့အချိန်ကြီးရုံးထဲကနေပေးမထွက်ဘူးပေါ့နော်။လုံးလုံးရေးစိတ်ချပြီဆိုတော့မှအဲ့လူတွေကိုပြန်လုံးကြည့်တယ်။ဒါတော့ဒီနေ့ရုံထဲမှာလည်းလူတွေတော်တော်များများရှိနေတယ်ပေါ့နော်။ရှိနေတဲ့လူတွေအတွက်လည်းသူတို့ရဲ့လုံးလုံးရေးအတွက်ကိုတန်ရုံအနေနဲ့ကာကွယ်ပေးထားတယ်ပေါ့
။မလေးရှားနိုင်ငံရဲ့သတင်းတွေမှာတော့မြန်မာနိုင်ငံထဲမှာတပ်ဖြတ်မှုတွေကိုရပ်တန့်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့အကြောင်းရေးသားနေတယ်လို့ကွာလာလံပူမြို့ကအထူးရုံနေနေရဲတွေကတော့ဆန္ဒပြမှုတွေကြီးကြီးမားမားဖြစ်လာမှာကိုမလိုလားတဲ့အကြောင်းဒီလိုဖြစ်နေတဲ့အတွက်ထိန်းချုပ်ရခက်တယ်ဆိုပြီးမလေးရှားသတင်းတွေမှာရေးသားဖော်ပြနေပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကလည်းအခုလိုမျိုးဆန္ဒပြမှုတွေဖြစ်ခဲ့ပြီးလူ40ကျော်ကိုမလေးရှားရဲတွေကထိန်းသိမ်းခဲ့ပါတယ်။ကုလသမဂ္ဂရဲ့သတင်းအရမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခေါ်လုံသူ 36,400 လောက်ရှိနေပြီဖြစ်ကြောင်းပြောဆိုထားပါတယ်။ဒီအတွက်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဝေဖန်မှုတွေမြင့်တက်လာနေပြီးမလေးရှား၊အင်ဒိုနီးရှား၊ရုရှားစတဲ့နိုင်ငံတွေမှာတော့ဆန္ဒပြမှုတွေရှိနေတာပါ။မလေးရှားနိုင်ငံမှာတော့မြန်မာလူထုမှာတရားဝင်ကတရားမဝင်ပါစုစုပေါင်း9သိန်းလောက်ရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်အတွင်းတကြော့ပြန်အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းနေဆက်ကငါဖမ်းလုပ်ငန်းတွေနဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အကြောင်းလေ့လာသူတွေကပြောပါတယ်။လူအဖွဲ့အစည်းနှစ်ခုအကြားတဟဇာတာဖြစ်ရေးအတွက်တရားမျှတမှုအရေးကြီးတယ်လို့ထောက်ပြသူရှိသလိုရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးပြဿနာကိုပိုပြီးတော့မကြီးမားအောင်ထိန်းသိမ်းဖို့ပြောသူတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့သုံးသပ်သူတချို့ကို VOA ကုံရုံခွဲမှာဒေါခင်မျိုးတက်ကတွေ့ဆုံမေးမြန်းထားတဲ့အထက်ကတချို့ကိုကောက်နှုတ်တင်ပြပေးသွားပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ငါးဖမ်းလုပ်ငန်းနဲ့နေဆက်ကုံတော်ရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်ပျက်စီးသွားတဲ့အကြောင်း
ตระหนักเสียอุสิตุอามิงะอคุลุสะเปียวบาเดอะดิมาเปลี่ยนจี้ไล่ได้คาจารอนโกกระเดะก็ไอ้ดีซะมาฉิเนเดดิมูเซนญาสุกะตัวเนโจบี้ตวาลุเมอาอะกูปุ้มมาเตียดิเซดิทุบไล่ปิรอมาซิเซมุดิปูเมียละเดคาจารออะตรุเนี่ยตวาอีไลไล่กุแคตวาเดนาวปิรอมาไอ้ดิโกซะชาบุอะตั่วปอเนาะตวาอีแคเดแคตามาบลาวดองแคตวาเลยสุยิงดิอาจารย์เปมุเนสัสสะเดสุปิรอมาอะซุยะดิบาเลปูดิดองทอมมาพันซีทาดา
ရဆိုင်မှုတွေအဲ့ဒီဖြစ်ပြီးတဲ့နောက်မှာလုံခြုံရေးရဆိုပြီးတော့ငါဖန်လုပ်ငန်းကိုရက်ဆိုင်လိုက်တယ်ရက်ဆိုင်ပြီးတော့နောက်ပိုင်းကျတော့ဒီလိုတော့မဖြစ်ဘူးပေါ့နော်ဒါခွင့်ပြုရမယ်ဆိုတဲ့ခါကျတော့အစိုးရကဗားပြန်လုတ်တယ်လဲဆိုတော့လေတွေမှတ်ပုံတင်ရမယ်လေသားတွေလည်းမှတ်ပုံတင်ရမယ်ဆိုပြီးတော့မှဒါလုတ်တယ်
ရေဂျစ်စာလုတ်ရမှာပေါ့အဲ့လိုလုတ်တဲ့အခါကျတော့ကလီရီရောရေဂျစ်စာလုတ်လို့ရတယ်ဒါပေမဲ့လူတွေကြတဲ့အခါကျတော့သက်တေကံကပ်ပြမရှိရင်မလုတ်ပြီးဘူးဆိုတဲ့အခါကျတော့အဲ့မှာစိတ်ထိုးသားတွေကရေလုတ်သားတွေအနေနဲ့ပတ်ပုံတင်လို့မရဘူးမရတဲ့အခါကျတော့အဲ့ဒီငါးဖန်နေတဲ့အကုန်လုံးဒီကနေ့ချိန်ထိအဲ့ဒီအလဲတန်ကျော်လို့ဘာလို့မှလဲအကုန်လုံးဒီတိုင်းပဲကြံရစ်ပြီးတော့မှ
ငါးဖန်လုပ်ငန်းတွေလုပ်ကြတယ်အဲ့ဒီလုပ်တယ်ကတော့မလုပ်နိုင်တော့ငါးစကုံတွေရေးလဲကိန်းကိန်းတွေတို့ကြည့်တယ်တော်တော်လေးကိုအောက်ကိုကြာစင်သွားတယ်ငင်းချမ်းမြတ်တာမြန်မာနိုင်ငံအဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းငင်းချမ်းရေးရဖို့အတွက်နှစ်ဖက်အတိုင်းဝိုင်းကြမှာတဟဇာတာဖြစ်ဖို့လိုအပ်တဲ့အကြောင်းနဲ့တဟဇာတာမဖြစ်ရင်ငင်းချမ်းရေးမရနိုင်တဲ့အကြောင်းပဂရိဖြစ်
ဒီကိုပြက်ပြောင်းအောင်လုပ်နေလို့ရှိရင်ဒါတွေဟာမအောင်မြင်နိုင်ပါဘူးလက်တွေ့မျက်တွေ့ကိုမနေ့ကဘာသာပေါင်းစုံအဖွဲ့သွားတယ်သွားတဲ့အခါမှာရသေးတောင်မြို့တဲကိုမရောက်ခင်တည့်ရက်မှာပုဂ္ဂိုလ်နှစ်ဦးကပါတီတစ်ခုကပုဂ္ဂိုလ်နှစ်ဦးကဝင်ရောက်ပြီးတော့ကဒီမှာဘန်ဂါလီအကြံဖက်သမားနှစ်ယောက်ပါတယ်အဖွဲ့လာလိမ့်မယ်မင်းတို့ဆန္ဒပြကြဆိုပြီးတော့သူသားတဲ့ပြည်သူတွေကိုအဲ Kalau jangan suruh kita apa yoga ni ni, anjat tuhcen ni luli ka, cini aku pusu of minyak ni lebih lama ni barai. Kalau dah zada apa pun dua kali yang ada musuh dua barai, ni ni ini sih mak pun you dua ini je barai. Nampak cakap human right ba, human right kalau apa sih nak kusalung ha, fine kan ni aye.
ก็ลาจาชิคันซานเนี่ยดิคาติโมอึดจုံบ่มาจารย์รู้ผิดติ้งกวยไม่ใช่เด้เนี่ยเสร็จแล้วพี่รอดีหาดิขึ้นเนี่ยอึดจําบ่ดามลุลาอึดดาฉินเนี่ยผิดเยอะดิฮะโอ้พี่รอผิดลายาเลยสุดิกอซิสเลโกอกงงอ่ะดาติโกลุบาเลยเออแล้วคุณอาเซียอุเยเลยติงจาตุตั้วไล่ได้คามาดายะคันเนี่ยเนี่ยเสร็จแล้วพี่รอดีหาดิขึ้นเนี่ยอึดจําบ่ดามลุลาอึดดาฉินเนี่ยผิดเยอะดิฮะโอ้พี่รอผิดลายาเลยสุดิกอซิสเลโกอกงงอ่ะดาติโกลุบาเลย เออคุณอาเซียอุเยเลยติงจาตุตั้วไล่ได้คามาดายะคันเนี่ยเนี่ยผิดเยอะดิฮะโอ้พี่รอผิดลายาเลยสุดิกอซิสเลโกอกงงอ่ะดาติโกลุบาเลยเออแล้วคุณอาเซียอุเยเลยติงจาตุตั้วไล่ได้คามาดายะคันเนี่ยเนี่ยเสร็จแล้วพี่รอดีหาดิขึ้นเนี่ยอึดจําบ่ดามลุลาอึดดาฉินเนี่ยผิดเยอะดิฮะโอ้พี่รอผิดลายาเลยสุดิกอซิสเลโกอกงงอ่ะดาติโกลุบาเลยเออแล้วคุณอาเซียอุเยเลยติงจาตุตั้วไล่ได้คามาดายะคันเนี่ยเนี่ยเสร็จแล้วพี่รอดีหาดิขึ้นเนี่ ကျမတို့ကအလုပ်တလုပ်လုပ်မယ်ဆိုလို့ရှိရင်เนาะနိုင်ငံတော်အစိုးရရဲ့ဖြစ်ဖြစ်အဖွဲ့အစည်းတွေရဲ့ဖြစ်ဖြစ်အခြေအနေအရက်မှန်ကိုတုံးသက်ပြီးတော့ဒီအခြေအနေမှာဒီလိုတော်တဲ့နေဒီအခြေအနေမှာဒီလိုပြောတဲ့နေဆိုတာလေးကိုရှင်းချင်ဖို့လိုပါတယ် ဒီလိုမချင်းချင်းလိုက်ရင်ခုနကပြောတယ်ဦးလင်းပြောသလိုဒါထိုက်တိုက်ပွေးမှုတွေဖြစ်လာတဲ့ခါကျတော့ဒါမြန်မာပြည်သူအနေနဲ့ရောတပတ်နိုင်ငံအနေနဲ့ရောအမြင်ချင်းဟာပို့ပြီးတော့ဟိုပြန့်သွားတဲ့အတွက်ကြောင့်ရခိုင်တွေတက်ပို့ပြီးတော့နင်းလာပါတယ်အဲ့ဒါဒီရောတော့မဟုတ်အန်တီရိုဖက်ကတရင်သမားတွေရောဒါကိုယ့်ရဲ့ဖွဲ့စည်းပြီးရောဒီဟာတွေပေါ်မှာဒီလိုမျိုးထပ်ပြီးတော့မဖြစ်မီလို့ဒါကိုတတ
ဖိတ်ခေါ်ပြီးတည်တံ တွေ့ဆုံမေးမြန်းထားချက်တွေကတချို့ကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ ရခိုင်ပြည်နယ်မြောက်ပိုင်းကပိတ်ပတ်ခရီးနဲ့ပတ်သက်လို့သတင်းအချက်အလက်များတွေထက်ချီမှုတွေဟာပြည်ထောင်စုရဲ့တစိုက်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအတူရောက်နေကြောင်းသွေးထုတ်လှုပ်ဆောင်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ
ချနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ Burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။
VOA အမေရိကန်တန်ကနေတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA အမေရိကန်အတန်ရဲ့တောက်ကြနေညနေခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိ ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ကာရီဘီယံဒေသမှာထိခိုက်တိုက်ချင်မှုတွေအကြီးအကျယ်ကျရတဲ့ဟာရီကိန်းမွန်နိုင်အာမာအခုခါအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုဥတီယူရှာနေတာကြောင့်အမေရိကန်မျိုးသားဟာရီကိန်းဌာနကသတိပေးနေပါတယ်။ပြင်းအဆင့်၄ကနေ၅တိရှိတဲ့လေပြင်းနဲ့တူအထက်အနေချင်းချောင်းနိုင်တဲ့အင်အားပြင်းမုန်တိုင်းတနင်္ဂနွေနေ့မှာဝင်ရောက်လာတဲ့အချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကျင်းပနေတာကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားကြဖို့အမေရိကန်မျိုးသားဟာရီကိန်းဌာနကသတိပေးထားတာပါ။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာပြင်းရ8.2အဆင့်ရှိတဲ့ငလျင်တစ်ခုလွတ်ကပ်သွားတာကြောင့်ချစ်ပါပြည်နယ်ကအိမ်နေပြုတ်ချပြီးလူငါးဦးတက်မနေတိစုံသွားသလိုဒါဆိုရင်တော့နှစ်ပေါင်းတရာအတွင်းအပြင်းထန်ဆုံးငလျင်ဖြစ်တဲ့အကြောင်းလဲမက္ကဆီကိုသမ္မတကပြောပါတယ်။အမေရိကန်ဘူမိဗေဒဌာနကတော့ပြင်းရ8.1ရှိကြောင်းပြောဆိုခဲ့ပြီးငလျင်ညောင်း1မီတာမြင့်တဲ့ဆူနာမီရေလိုင်းအသေးစားတွေဖြစ်ပေါ်ခဲ့ကြောင်းလဲ Pacific Tsunami သတိပေးဌာနကကြေညာခဲ့တာပါ။အမေရိကန်ကစီးရီးယားရေးယူမယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်မှချီးကွဲစရာနေ့တစ်နေ့ဖြစ်လိမ့်မယ်လို့သမ္မတထွန်ထွန်ထွန်းကသတိပေးလိုက်ပါတယ်။စီးရီးယားဖြစ်ရှင်းမှုနည်းလမ်းကိုမလိုလားပေမဲ့လည်းဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းသမ္မတထွန်းကသတိပေးပြောကြားခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ခတ်တွေအတွင်းသေဆုံးသူအရေအတွက်က1000ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ဒုက္ခဆေကပြောဆိုလိုက်ပါတယ်လူတစ်ထောင်နဲ့တစ်ထောင်ကျော်လောက်အထိသေဆုံးကောင်းသေဆုံးနိုင်တယ်လို့ဆိုတဲ့ခန့်မှန်းချက်ကိုသူ့အနေနဲ့လက်ခံတဲ့အကြောင်းနဲ့သေဆုံးသူတွေထဲမှာနှစ်ဖက်စလုံးကပါပေမဲ့လည်းအများစုကတော့ရိုဟင်ဂျာတွေဖြစ်လိမ့်မယ်လို့လူခွင့်ဒုက္ခဆေရန်ကြီးလီကအေဖီသတင်းဌာနနဲ့မြန်မြန်ကမှပြောဆိုခဲ့တာပါအချမ်းပတ်တက်ခဲ့မှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနည်းနည်းရှင်းလင်းရေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာသေဆုံးသူစုစုပေါင်းက1000ကျော်လောက်တည်ရှိနေတယ်လို့ဆိုတဲ့ခန့်မှန်းချက်ကမြန်မာဆိုရကတရားဝင်ထုတ်ပြန်ထားတဲ့ကိင္နန်ထက်တော့နှစ်ဆလောက်ပိုများနေတာလည်းဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကတော့ခွန်ညိုပါ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်ည9:00နာရီတခါပြန်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာဆုံကြရအောင်ပါရှင်တော်ရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.